မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပြိပကတွေချုပ်ငြိမ်းရေးအတွက်ဆန့်ကျင်နေကြတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတမ်ဘရော်နေ့သတ်မှတ်ထားတဲ့မတ်လ29ရက်ဒီကနေ့နေပြည်တော်မှာအခမ်းအနားကပြောကြားလိုက်ပါတယ
်။ဒီလိုဆိုတော့လို့ညီငယ်အေးချားရေးနဲ့ရဲဘော်တွေစိုးမှုမှုအပြည့်အဝရရှိစေရလေတပ်လှုပ်ဆောင်သွားမှာပဲဖြစ်တယ်။အဲ့ဒီလှုပ်ဆောင်ရမှာNUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရည်ယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားလိုတယ
်။နေပြည်တော်မှာစီရေးပြအခမ်းအနားတွေကျင်းပနေတဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ကြတဲ့လက်နက်ကင်တိုက်ခိုက်မှုတွေတိုးလာပြီးစစ်တပ်ရဲ့ထိုးစစ်နဲ့အကြမ်းဖက်မှုတွေလည်းနေရာအနှံ့တိုးလာပါတယ်။ဒေသအလိုက်လက်နက်စွဲကင်ပုံကန်တာတွေပေါ်ပေါက်လာပြီးတန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးကွာထွက်ပြေးနေရတဲ့အခြေလဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့အကြက်တဲ့ပြည်လျောင်အိမ်နီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးစားပေမဲ့လောလောဆယ်ပြိပကတွေချုပ်ငိမ့်မဲ့ပုံမရှိသေးတာကိုကုလသမဂ္ဂအပါအဝင်လူ့ခွင့်ရေးအဖွဲ့အစည်းတွေကသတိပေးပြောဆိုနေကြပါတယ်ဒီအပိုင်းအတွင်းမှာပဲစကိုင်းတိုင်းကင်ပီနယ်နဲ့ကယားပီနယ်တွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပွားနေပါတယ်မြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာ၄ချောင်းကနေတိုက်ခိုက်နေတာတွေလည်းရှိပါတယ်။ဒီကနေ့ကျင်းပတဲ့စီရေးပြအခမ်းအနားဟာဒီမိုကရေစီအစိုးရကိုဖျောက်ချပြီးအာဏာသိမ်းပြီးတဲ့နောက်တတိယအကြိမ်စစ်ကောင်စီဘက်ကတမ်ဘရော်နေ့အဖြစ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။